မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးမြန်မာနိုင်ငံရဲ့ဥပဒေလမ်းကြောင်းနဲ့အာဆီယံရဲ့ရန်တရားတွေအရအဖြစ်ရှင်းဆောင်ရွက်တင်တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ပမ်ပရီပတိတန်နူကွန်ကဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်ဘုံသဘောတူညီချက်၅ချက်နဲ့အညီအာဆီယံကိုဗဟိုပြုပြီးမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးဆက်လက်လှုပ်ဆောင်နေတာကြောင့်အာဆီယံရဲ့အခန်းကဏ္ဍကိုမေ့မထားတင်ကြောင်းနဲ့ထိုင်းဆိုရဟာလည်းအဲ့ဒီမူဝါဒအတိုင်းလိုက်နာဆောင်ရွက်နေကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေဒီမိုကရေစီဖြစ်စဉ်နဲ့ဒေါအောင်ဆန်းစုကြည်နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေအားလုံးဟာပြည်တွင်းကိစ္စသာဖြစ်ပြီးမြန်မာတွေကသာဒီပြဿနာကိုဖြေရှင်းရမှာဖြစ်ပြီးထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အာဆီယံနဲ့တိုင်ပင်ညီနိုင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်မြန်မာအရေးနဲ့ပတ်သက်လို့အခြေအနေအရလိုအပ်ခဲ့ရင်အာဆီယံအလဲကျဥက္ကဋ္ဌနဲ့တိုင်ပင်ပြီးမြန်မာနဲ့အာဆီယံလမ်းကြောင်းကမဟုတ်ဘဲအလွတ်သဘောဆွေးနွေးမှုပြုလုပ်ဖို့ထိုင်းနိုင်ငံအနေနဲ့စဉ်းစားသွားမှာဖြစ်ကြောင်းဒါပေမဲ့ထိုင်းနိုင်ငံနဲ့ဓာတ်ရိုက်သက်ဆိုင်နေတဲ့မူရည်စေဝါနဲ့တရားမဝင်နေစဖြတ်ကျော်မှုလိုကိစ္စရပ်တွေမှာတော့ထိုင်းနဲ့မြန်မာနိုင်ငံအကြားတရားဝင်ရောအလွတ်သဘောပါထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်နယောမြို့မှာကျင်းပမဲ့88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်မဲ့ဝန်ကြီးချုပ်စစ်သားသဗ္ဗစင်နဲ့အတူနိုင်ငံရဲ့ဝန်ကြီးပမ်ပရီဟာလဲစက်တင်ဘာလ18ရက်နေ့20ရက်နေ့ထိအမေရိကန်ပြည်ထောင်စုကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ